ဒီနေ့ဣတိယဌာနမှာဘုန်းကြီးရဲ့တရားဟောလက်၃ချိန်မြောက်တရားဟောလက်ကြတယ်လို့ဆိုရမှာပေါ့။နေနေရဲ့ဆိုလို့ရှိရင်တော့ဘာနည်းစီဆိုလို့ရှိရင်ပြီးတော့ပါရတယ်မှာဆရာတော်ဥပညာတာမိဆရာတော်ဖျားတခြားမှာတရားသွားဟောတဲ့အတွက်ကြောင့်ရတယ်မှာဝင်ဟောလိုက်ရတော့ဘုန်းကြီးအခုဒီတစ်ပတ်ထပ်ပြီးတော့ဟောကြားရတာပေါ့ပြောလိုက်ပါဦ
း There says this is his third time giving his Dhamma discourse hereTo the yogis, actually, according to the equitable distribution, one monk should take 2 days. Siyaro Upinyasami, another monk, had to take some days for the Dhamma discourse when Siyaro, the Chief Siyaro was away at Boston, giving a discourse at the Boston Meditation Center.
ဒီနေ့ဘုန်းကြီးဟောကြားဖို့စီစဉ်ထားတဲ့တရားကတော့တရားအကျိုးတရားတော်ပေါ့ဒီတရားရဲ့နာမည်ကဒီနေ့အပြင်လည်းပဲအရှုံးမရှိအမြတ်ကြီးတရားတော်လို့ဒီလိုလည်းပဲနာမည်မှဲ့လို့ရပါ
Today's topic of discourse will be the benefits of Dhamma, or the benefits of the practice. Or, in a way, there is no loss, only to gain in the practice.
And the loka ma, loka in loka ka ma, amyat di ya lu shin, wamya wanda, pi ya di lu bot.ကိုယ်လည်းပဲဘုန်းကြီးတို့ယောဂီတွေတရားရှိမှပွားများအထုတ်တော့လုံးဝအရှုံးမရှိဘူးအမြတ်ကြီးပဲရတယ်ဆိုတော့မိမိတို့အထုတ်တဲ့တရားကိုပြန်ပြီးတော့နှလုံးသွင်းဆင်ခြင်လိုက်ရင်ဝမ်းမြောက်ဝမ်းသာစရာဖြစ်ပြီးတော့ပျော်ပျော်ရွှင်ရွှင်နဲ့အားရပါးရပေါ့လေအားထုတ်လို့တဲ့ဆန္ဒတွေဖြစ်ပေါ်ပြီးတော့လာနိုင်ပါတယ
် Just like when somebody is doing a worldly occupation they as much as one gains one makes profit or makes a material gains one is bound to be happy so also in the case of the yogis who are practicing meditation hereThere's nothing to lose, only to gain with the practice. And whenever the yogis reflect upon their practices, they will feel very delighted. They will rejoice whenever they reflect upon their practices. And then as much as one can reflect, there will be delight. And as much as there is delight,And rejoicing, there will be more and more desire to practice. It will become an incentive to practice.
ဟုတ်တယ်တရားထုတ်တဲ့အခါမှာစိတ်လေးကိုပြေပြေရှင်ရှင်ထားပြီးတော့အားထုတ်တော့ပို့ပြီးတော့သမာဓိဉာဏ်နေဖြစ်နေတာပါပဲ။ညာတချို့ယောဂီတွေရောက်ကစပေါ့လေတရားလည်းပဲလိုချင်တဲ့ဆန္ဒတွေလည်းပြင်းပြတော့ရကိုသိလို့ခြင်းတဲ့ခါကျတော့စိတ်ကိုလည်းထိန်းသိမ်းထားရတော့မျက်နှာတွေတချို့ယောဂီတွေကြည့်လိုက်လို့ရှင်စိတ်ညစ်တယ်လို့ဖြစ်ပြီးတော့ပေါ့လေမျက်နှာတွေမသားမရအဲ့ဒီသဘောမျိုးလေးတွေဘုန်းကြီးတို့တရားလာလျှောက်တဲ့ခါကျတော့အမှန်ဆရာတော်ဒီနေ့လည်းပဲတွေးစဆိုတော့ စိတ်နဲ့သဘောလည်းပါပါလိမ့်မယ်ပြီးတော့လည်းပဲစိတ်ကလည်းပဲတရားကိုသိလို့ခြင်းတော့သိပြီးတော့အဲဆိုရင်စိတ်လည်းပဲရှိတဲ့သဘောလေးတွေရှိတော့မျက်နှာလေးတွေကြည့်လိုက်ရင်မှုကုတ်ကုတ်သဘောလေးတွေလည်းပဲတွေ့ရပါတယ်အဲတော့ဘုန်းကြီးတို့ကအဲလိုယောဂီမျိုးကြတော့လည်းပဲအားပေးရတယ်ဟောစိတ်အေးထားပြီးတော့မျက်နှာကြီးမှုကုတ်ကုတ်နဲ့အာထုတ်မှရတာမဟုတ်ပါဘူးတရားဆိုတာပြောပြောရှင်းရှင်းနဲ့အာထုတ်လို့လည်းရပါတယ်နိဗ္ဗာန်ဆိုတာပြောပြောပါပါသွားလို့လည်းရပါတယ်လို့အဲလိုယောဂီမျိုးကြတော့လည်းပဲဒီလိုအားပေးရတာပေါ့
So it is, Sharo says that it pays to practice with good rejoicing. Then only, as much as you are happy in the practice, as much as you take interest, as much as you feel happy, there will arise this Samadhi Jnana, concentration wisdom.For some yogis in the beginning of the retreat, they had extreme desire to practice and attain the knowledge. So when people look, Searos look at their faces, they could detect stress and strain in their faces, in their expressions.So Searo were concerned about this and also meeting with the Searos for interviews also would probably cause some excitement in the beginning. So Searo had to encourage these yogis not to get excited, not to be too much stress and strain, not to be overwhelmed by stress and strain.The Searo also had to encourage them by saying that just have a cool mind, cool and collected mind, relax, relax physically, mentally. Don't strain too much, don't get excited. You can practice the Dhamma happily, you don't have to be unhappy. And you can go to Nibbana happily. That's how he encouraged the yogis.
Hey, yogi, now ni jaro le ka pyo myo ni le phit la ba ni tu lo.
And the next day they came with smiling faces, beaming.
Ni ne phong yi ho ja me. Daya ajo daya ro so da ga ro nyat sa phaya ho tha de daya ro ba be. Tatta nugata 3 so pi lo ho ja tha ba.ယောဂီလည်းပဲတရားတွေရှုမှတ်ပွားများအာထုတ်တဲ့ရည်လေးတွေရလည်းပဲတော်လေးရလာတဲ့အခါကျတော့ဓမ္မရည်တွေညာလေးတွေလည်းပဲမိမိတို့ရဲ့တရားမိမိတို့ရဲ့ဝိရိယအားလျော်စွာပေါ့လေတိုးတက်မှုလေးတွေရှိလာကြတာလေတော်လေးတွေ့ရပါတယ်အဲတော့အဲ့ဒီတိုးတက်မှုမိမိတို့ကိုယ်တွေ့လေးတွေနဲ့ဒေသနာမှာလာတဲ့တရားတော်နဲ့တိုက်ဆိုင်ပြီးတော့အသိဉာဏ်လေးတွေဖြစ်ရတဲ့ဖြစ်လာတဲ့ခါကျတော့မိမိတို့ကိုယ်တိုင်တရားတော်ရဲ့အပေါ်မှာလက်ခံနိုင်တဲ့အခြေအနေကိုရောက်ပြီးတော့သွားနိုင်ပါတယ
် So this topic, coming back to the topic of today, the benefit of the practice. Now this topic has also been, the Buddha has also preachedDiscourse. Now, as the days go on with the practice, with the mature, as the days go on, the yogis are able to progress in their knowledge with the application of the sadhaconfidence and viriya effort. And as much as there are sadha and viriya, the knowledge also is found to arise. And then as much as knowledge arises, then they are able to enjoy this practicing the meditation.
Yeah, I don't know, man, so the Jews are mimiro. So I see them here, the idea is Saudi Yare. How does one being about the idea is Saudi Yare? May I be not about the idea is Saudi Yare? Yano mia and the Yano mia saya. The idea is such a thing in Jan Jaro. I did not Saudi letting us sad below. Mimiro Madila is in Jay below. Niyara Mabe. Go mule is in Jay Nire. No net. Pioso mu. Magone Pioso Moody, Mabu Bene. Gone Pioso Moody Pinido. No mule be in Jay Bido Nire. And I did not dance in St. Jay Nido. Tila widow di lo.
From the beginning of the retreat, the yogis have been keeping the precepts, at least 5 precepts, in most cases 8 precepts, and alternate 8 precepts. As for the monks, they keep the rule of conduct for monks in their own way, so that they have been purifying their physical and verbal contacts. So in this way, they are said to have cultivated sila visuddhi, purification of the morals.
Tila dashin sinje bi lo. Tila dashin sinje bi me lo. Sik ka lo dashin mu me ya dei bo. Sik dashin mu me ya lo. Sik da dashin sinje ao. Kulo tri bran dia ri shuma bwa mya atauk ja la. Hello atauk de niya ma shuma bong shuma ni ri le be na ja ja de. A ra ko totta nu kata. Totta patara do sin hlyaw de de. Dia ro ri shuma ni dia ro ri na ja de. Ni ran ni dai. Sia ro bya nyin ne de kwa chang a lyo swa bung yin lo ho ja de dia ro ri ko na ja ya ro. Di dia ro le ri mimi lo cha pi lo Say them, my lebe, the other body, they beat on that. That thought I knew that. Thought that, but that rather was in here, dear. But young and young, my dear, Tabar.
The first benefit is the listening to the good Dhamma. After keeping this, kept the precepts to purify physical and verbal conducts, they are also listening to the instructions given by the CROs as and when required during interviews, and also they are listening every evening the Dhamma talks given by the CROs. So they are fulfilling this benefit, that is listening to the good Dhamma.
အဲ့တော့ဝဆတာပရိစိတနှုတ်နဲ့လည်းပဲအလေးလာပြုတယ်တဲ့ဒါပေမဲ့လို့ဒီအတုံနေတဲ့ခါမှာတော့ဒီယုံနာတရားတွေခန္ဓာ၅ပါးတရားတွေကိုသူလက်ကျက်နေကြနှုတ်နဲ့ရွတ်ဆိုနေကြမလို့တော့ပါဘူးအဲဆိုတော့ကသူလက်ကျက်ထားတာတွေလည်းပဲရှိပါတယ်စိတ်ကသိသွားရင်လည်းပဲဒီယုံနာအကြောင်းတွေကိုထပ်စီရလို့ဆိုတာသိပြီးတော့သွားတယ်လို့ခေါ်ရပါဒါဝဆတာပရိစိတနှုတ်နဲ့အလေးလာပြုခြင်းလို့
So the first point is you listen and absorb in your mind these instructions and discourses. And the second point is the one recites. The one recites in order to memorize what one has already listened. Of course, in this case, it doesn't apply exactly, strictly, because the yogis are practicing the meditation silently, noting, mentally noting the arising phenomena. So in this case, they need not recite verbally or memorize verbally. But so long as they are able to memorize or remember these mentally, this is quite sufficient. So we can say that you are able to memorize them by recitation. But here, of course, recitation is not necessary. As Searo, Chief Searo has explained, that by listening to the instructions and discourses, they are said to become learned, they are said to become familiar with the scriptures, Sudhamaya Jnana.
အဲ့လိုသုတမြတ်ဉာဏ်နဲ့ပြည့်စုံပြီတဲ့အခါကျတော့အဓိကမှသုတဖြစ်အောင်ကိုယ်တိုင်ဒီတရားတွေကိုတွေ့အောင်ဒေသနာမှာလာတဲ့အတိုင်းပေါ်ရောဂီတွေကရှုမှတ်ပွားများအထောက်ကြတဲ့အခါမှာမဆခါဇမှာစိတ်ကမတည်ငြိမ်သေးဘူးဖောင်နေပိနေစသည်ဖြင့်မှတ်ပြီဆိုလို့ရှိရင်ခဏမှတ်ရသေးတဲ့စိတ်လေးကတခြားရောက်သွားပြီစိတ်ကစဉ်းစားမှုလို့ ကြံစည်မှုတော့ပြန့်လွင့်မှုတော့လိုချင်မှုတော့စတယ်အဲ့လိုစိတ်လေးပြန့်ပြန့်လွင့်သွားတဲ့သဘောတရားလေးရှိလာဒါစိတ်ကတန့်ရှင်းမှုမရသေးဘူးလို့နိဗ္ဗာန်တရားတွေနဲ့ရောနေတာကာမိသန္တာနိဗ္ဗာန်လိုချင်မှုတွေကိုလည်းပဲတွေးတော်တာတို့တခါတရံမှာပြပါရစိတ်ညစ်တာလေးတွေစိတ်ပြက်တာလေးတွေတခါတရံမှာတိုင်းမှန်ပြင်းကြီးတဲ့သဘောလေးတွေဒါလေးတွေစိတ်ထဲမှာ ဖုံးလွှမ်းလာတဲ့အခါကျတော့စိတ်တက်ကတန့်ရှင်းမှုမရဘူးအဲ့တော့ဒီနိဗ္ဗာန်တရားလေးတွေကိုမလာအောင်ညီမလို့ရဲ့သရဝိရိယတရားလေးတွေနဲ့ရှုမှတ်လာတဲ့အခါကျတော့တရက်နှစ်ရက်အစသည်ဖြင့်ရှုမှတ်လာရင်စိတ်ကလေးကတည်ငြိမ်လာတယ်မှတ်တဲ့အပေါ်မှာအဲကခနဲ့ကခနဲ့ကြာရောက်ပြီးတော့တည်ငြိမ်ပြီးတော့လာတယ်ခုနနိဗ္ဗာန်တရားတွေထပ်စီရတော့ကင်းလာတော့စိတ်တက်လေးတန့်ရှင်းစေချင်မှုတွေရလာကျိုး ြင်းတဲ့အခိုက်အတန့်လေးမှာစိတ်ကတန့်ရှင်းစင်ကြယ်ပြီးတော့နေတာပါ။အဲ့ဒါကိုစိတ်တဝိသုဒ္ဓိလို့တမာတိလို့ခေါ်တာပေါ့။စိတ်တဝိသုဒ္ဓိဖြစ်လာတယ်။စိတ်တကြီးတန့်ရှင်းစင်ကြယ်လာ
။ Hey. Though the mind, the physical and verbal behaviors were restrained and purified, there remains this mind to be purified. The mind is not yet purified. Now, as for the yogis, by listening to the Dhamma discourses and instructions or the interviews, they are said to be fulfilled with Agama Sutta, and also with the practice, they are fulfilled with Adigama Sutta. So in this way, they are able to gain access to scriptures and attainment. And in the beginning of the practice, of course, the mind is not quite stable. The mind is not unified. Though they are noting the rising and falling and other rising objects on the body, the mind wanders off into thoughts, fantasies, and so on. So this shows that the mind is not yet purified. So with the energetic aim, noting with steadfast mindfulness, there will arise these momentary concentrations. In this way, one's mind will be free of hindrances. In Pali we call this nivaranas. Hindrances of sense desires, there are five kinds of hindrances. Hindrances of sense desires, hindrances of ill will or ill thoughts, and hindrances of the sloth and torpor, and so on. In this way, the mind becomes purified, being able to overcome these hindrances as one notes the arising object with samadhi virya, with sada and virya, confidence and effort, day by day. And the mind becomes, the mind falls collected, calm and collected on the arising object. So nivaranas, hindrances, are overcome in this way, so that one achieves the mental purification, say for instance 10 minutes or 15 minutes or even half an hour, one's mind becomes unified and purified, pure of, free of hindrances, nivaranas. In this way, one is said, the yogi is said to have cultivated the chaitta visuddhi, the purification of mind, which is synonymous with samadhi, concentration.
စိတ်ဓာတ်စိတ်တရှင်းစင်ကြတော့ပေါ်ရပေါ်ရအာယုမှာပဲစိတ်ကလေးကကကနေကကနေကြကြသွားတာပါတည်တည်သွားတယ်ဖောင်းနေပိန်းနေစင်းဖောင်းနေပုံမှာကကနေကြသွားတာပဲပိန်းနေစင်းနေပိန်းနေပုံမှာကကနေကြသွားတာပဲဒီပြင်ကိုယ်ကပေါ်တဲ့အာယုလေးတွေလေပေါ်လာလို့ရှိရင်အဲ့ဒီပေါ်တဲ့အာယုမှာစိတ်ကလေးကကကနေကကနေကြသွားတော့ဈာတယ်မှာကိလေသာဝင်ခွင့်မရှိတော့ဘူးနိဗ္ဗာန်တရားတွေဝင်ခွင့်မရှိတော့စိတ်ဟာ လေသန့်ရှင်းစင်ကြယ်လာတဲ့အာရုံနဲ့မှစိုက်ပြီးတော့ကြာနေတော့တဆင့်တက်ပြီးတော့မှတ်တဲ့အာရုံကိုလည်းပဲပိုင်းမင်းချာချာသိလာတယ်။ဖောင်းနေလို့ရှုမှန်ရင်တောင့်တင်းတဲ့သဘောလေးလှုပ်ရှားတဲ့သဘောလေးကိုတိတိချာချာပိုင်းမင်းချာချာသိလာ။ပိန်နေမှရင်လည်းပဲဒီရော့သွားတဲ့သဘောလေးကိုပိန်တိတိချာချာပိုင်းမင်းချာချာသိလာ။အသိဉာဏ်လေးတွေတွတ်တက်ပြီးတော့လာတယ်လို့ခေါ်ရတာပါ။
So as one notes the arising object firmly, steadfastly, for instance, when the yogi watches the rising and falling of the abdomen precisely and continuously, the mind falls collected, noting mind falls collected on the object from beginning through the middle to the end, precisely and continuously. The mind becomes purified, no hindrances will arise, or they are not given the chance to arise, they are not allowed to arise. In this way, one cultivates citta visuddhi, purification of mind. Mind becomes pure and clear. Once the mind becomes pure and clear, one will be able to know things in their true nature. The rising and falling and arising object on one's body. For instance, when one notes rising precisely and continuously, one will be able to observe the elements, the essential qualities of this rising, that is stiffness, tension, movement, hot, and so on. And as one notes falling from the beginning, middle, to the end, precisely, continuously, one will be able to observe the essential qualities, the elements, essential qualities of the falling, that is relaxation, contraction, heat, warmth, cold, and so on. So in this way, one will be able to understand these qualities of the phenomena, that is, the knowledge arises.
အဲ့တော့မိမိတို့ရဲ့ကိုယ်ထဲမှာတကယ်ရှိတဲ့အရှိတရားလေးတွေကိုကိုယ်ပိုင်ဉာဏ်နဲ့သိလာတယ်။ရုပ်ဆိုရင်လည်းပဲဒီတောင်းနေတဲ့သဘောလေးတွေ၊ပူတဲ့အေးတဲ့နွေးတဲ့သဘောလေးတွေဒါလေးတွေကိုစူးစိုက်ပြီးတော့ရှုနေတဲ့ခါကျဒီသဘောလေးကိုပဲဉာဏ်ထဲမှာသိနေရတော့ဘုနာပုံသဏ္ဍာန်ပညာတွေလည်းပဲတဖြည်းဖြည်းနဲ့ပြောက်သွားတယ်။ဝမ်ဘက်ကဝမ်ဘက်ပုံသဏ္ဍာန်တို့လည်းပဲမတင်ရှားတော့ဘူး။တောင်းနေလှုပ်ရင်လှုပ်တဲ့သဘောလေးပဲစိတ်ကလေးကစိုက်နေတော့ဒီသဘောလေးကိုပိုင်းခြားပြီးတော့သိနေတာ။ပူရင်လည်းပူတဲ့သဘောလေးကိုပဲစုစိုက်ပြီးတော့သိနေတော့ပုံသဏ္ဍာန်ပညာနေရာအပြင်လက်တို့ခြေတို့ဆိုတာလည်းပဲမတင်ရှားတော့ဘူးပရမတ်တရားရဲ့အပေါ်မှာပဲစိတ်ကလေးတည်ပြီးတော့လာတော့အဲရုပ်နာလေးကိုရုပ်ကိုပိုင်းမဲ့ခြားခြားနဲ့သိလာတဲ့အသိဉာဏ်ပါပဲအဲ့ဒါရူပပရိစ္ဆေရဉာဏ်လို့ခေါ်ရမှာပ
ါ So as one notes the rising object in the body as risingone observes the essential qualities of the rising. Essential qualities of the rising, this is experiential knowledge. That is the knowledge which you gain through personal experience, direct experience. Then as one matures in one's practice, the form of the rising of the abdomen will slowly fade away until it dissolves and there is nothing but the essential qualities of the rising, and without any sense of the form. So this is knowing the Paramada Dhammas, the ultimate realities, the states of ultimate realities. And you are said to note the rising of the abdomen. This knowledge is known as Rupa Paricheda Jnana, knowledge of the contemplation of our discerning, knowledge of the discernment of materiality, Rupa, knowing the Rupa.
အဲ့တော့ရုပ်သဘောလေးတွေကိုပုံမှာပိုင်းခြားသိပြီးတော့လာတဲ့အပြင်ကိုဒီရုပ်ရဲ့အပေါ်မှာမှတ်တဲ့အာယုံရဲ့အပေါ်မှာပေါ့လေစိတ်ကလေးကကနေကကနေရောက်ရောက်သွားတာကိုလည်းတွေ့လာတာဖောင်းနေမှန်ရင်ဖောင်းနေပေါ်စိတ်ကလေးကရောက်သွားတာပဲပိန်နေမှန်ရင်ပိန်နေပေါ်စိတ်ကလေးရောက်သွားဘူးရမှန်ရင်ဘူးရပေါ်စိတ်ကလေးရောက်သွားတော့အာယုံမှာစိတ်ကလေးရောက်ရောက်သွားတာတွေ့ရတော့အသိစိတ်လေးလည်းပဲထင်ရ နဲ့သိတဲ့သဘောလေးဟာယောဂီရဲ့ဉာဏ်နဲ့မှကိုယ်ကိုယ်ပြားပြားနဲ့ပိုင်ပိုင်ခြားခြားကိုသိတာဒီနှမျိုးလေးတွေ့ရတယ်ဆိုတာကိုယောဂီကအဲတချို့ဉာဏ်ထက်တဲ့ယောဂီတွေဆိုလို့ရှိရင်အဲ့ဒီကရှင်းရှင်းလင်းပြောနေတာပါများသောအပြင်သိကြတာများပါနှမျိုးကွဲပြီးတော့လာတာပေါ့အဲ့ဒါရုပ်ကနာမ်ကိုပိုင်းခြားပြီးတော့သိလာတာပဲမှတ်စရာအာယုံနဲ့မှတ်သိတဲ့စိတ်လေးနှမျိုးပိုင်းခြားပြီးတော့သိရတယ်တဲ့
So in this way one is able to cultivate this rupa parisiddha ñana the contemplation of the discernment of the rupa knowledge of the discernment of rupa the as one notes rising one will note the rising and know the essential qualities of the rising as one notes the falling phenomena one will observe the essential qualities of the falling and the same thing goes with other arising object on the body so as much as the mind falls collected on the object there will arise this knowledge that is noting and knowing as you know the object you know its qualities in this way you are able to observe these two things distinctly that is the object and the consciousness objects of noting and the noting consciousness and in this way one is able to discern this rupa nama mind and body
အဲထို့သူပဲဈဉံလျှောက်တယ်ဆိုရင်လည်းပဲလှမ်းတဲ့အမူအရာလေးနဲ့ဒီကသိတဲ့စိတ်လေးနဲ့ကကပါသွားတော့အဲလှမ်းတဲ့ခိုက်တမှာလှမ်းတာလေးနဲ့သိတာလေးနဲ့နှမျိုးပဲညာနဲ့မှပိုင်းခြားတာသိတာလားကြွားတယ်မှန်ရင်ကြွားတဲ့အမူအရာလေးနဲ့အမှတ်သိတဲ့စိတ်ကလေးနဲ့နှမျိုးခြေကိုလှမ်းလိုက်ရင်လှမ်းတဲ့အမူအရာလေးနဲ့အမှတ်သိတဲ့စိတ်လေးနဲ့နှမျိုးခြားတာမှတ်လိုက်လို့ရှိရင်ခြားတဲ့အမူအရာလေးနဲ့အမှတ်သိတဲ့စိတ်လေးနဲ့နှမျိုးနှမျိုးတွဲတွဲပြီးတော့သွားနေတယ်ဆိုတာကိုယောဂီကပိုင်းခြားပြီးတော့သိတာ။ဒါနာနဲ့ရုပ်ကိုကိုယ်ကပြပြပိုင်းပိုင်းခြားခြားသိတာပဲ။ဒီခိုက်တမှာဒီသဘောတရားလေးနှစ်ခုပဲရှိတယ်ဆိုတာကိုကိုယ်ပိုင်ညာနဲ့လည်းပဲသုံးပြနိုင်လာတယ
်။ Similarly, during your walking exercise, as you note lifting, you know the lifting phenomena and there are two things. One is lifting phenomena and the knowing mind, or noting and knowing mind.These two things. And during moving also, there is the moving object and the object of moving and the noting consciousness. And during placing, there are this placing phenomenon and noting consciousness. In this way, you are able to understand clearly nama rupa distinctly that there are only these two things, object of noting and the noting consciousness.And this is known through direct experience, experiential knowledge.
အဲ့လိုသိလာပြီဆိုတော့ဒီသဘောတရားလေးနှစ်ခုပဲတွေ့ရတော့ဒီယုတ်နဏံသဘောတရားမျှပဲဒီထဲမှာအတ္တကောင်အသက်ကောင်လိပ်ပြာကောင်ဝိညာဉ်ကောင်ဆိုတာကြာလို့မရတော့ဘူးအာယုနဲ့မှတ်သိတဲ့စိတ်လေးနှမျိုးနှမျိုးပဲရှိတယ်ဆိုတာကိုကိုယ်ပိုင်ဉာဏ်နဲ့ဆုံးဖြတ်နိုင်တော့ယုတ်နဲ့နာမဲလို့ပိုင်းခြားသိလိုက်တဲ့အခါကျတော့ဒီအတ္တကငါကောင်းလို့ရှိတယ်လို့ထင်တဲ့ အစွဲလေးပေါ့လေအတ္တဒိဋ္ဌိတနည်းအားဖြင့်တက္ကာယဒိဋ္ဌိလည်းပဲခေါ်ပါတယ်ဒီအစွဲဟာမလာတော့ဘာဖြစ်လို့လဲရုပ်နဲ့နာမည်ရှိတယ်ဆိုတဲ့ဥစ္စာကိုကိုယ်ကညာနဲ့ကိုယ်ကိုယ်ပြပြပိုင်းပိုင်းခြားခြားသိသွားလို့ဒီအတ္တကောင်ငါကောင်ထင်တဲ့အတ္တဒိဋ္ဌိပေါ့လေမလာတော့ဘူးဒိဋ္ဌိဟာစင်သွားတယ်ပြုတ်သွားတယ်လို့ခေါ်ရတာပေါ့အဲ့ဒါကိုဒိဋ္ဌိဝိတ္တုဒ္ဓိအယုအမြင်စင်ကြယ်တယ်လို့ခေါ်ပါတယ
် When you are able to fully understand the existence of these two things the object and the mind then there will be no perception of atta self person being individual I you there are only these two things the object and the consciousness in this way you are able to discern this nama rupa and the view of self the view of individuality the erroneous view of individuality atta deity sagga deity are said to be overcome because you know only these nama rupa experientially with direct knowledge in this way you are purified of these views hence at this stage you are said to have cultivated deity visuddhi purification of views
အဲ့ဒါအရေးကြီးပါတယ်ဒါလေးနှစ်ခုပဲရှိတယ်ဆိုတာသဘောမကျတင်တော့ခုနအတ္တကောင်ငါကောင်ရှိတယ်ဆိုတဲ့အစွဲလေးကအဲပြုတ်ဖို့မလွယ်ဘူးစင်ဖို့မလွယ်ဘူးအဲ့လိုအသိဉာဏ်လေးတွေရအောင်မှတ်တိုင်းမှတ်တိုင်းစူးစူးဆိုင်ဆိုင်နဲ့ရှုမှတ်ပြီးဆိုတဲ့အခါကျတော့ကိုယ်ပိုင်ဉာဏ်နဲ့သိလာတယ်လေယုံနေနာနေနှစ်ဘောနှစ်သဘောတရားနှစ်ခုပဲဆိုတာမှတ်တိုင်းမှတ်တိုင်းကဒါလေးနှစ်ခုပဲတွဲတွဲပြီးတော့ဖြစ်နေတော့ဟောဒီနှစ်ခုပဲရှိတယ်သိတဲ့စိတ်လေးနဲ့ဒီရုပ်မူရနဲ့ဆိုတော့ဒီထဲမှာအတ္တကောင်ကောင်မှရှားလို့မမြင်တော့ပဲဒါတော့အဲ့ဒီလိုကိုယ်ပဲညံနဲ့ဆုံးပြနိုင်အောင်ကြိုးစားပြီးတော့ရှုမှတ်ရတယ်ပေါ်ပဲရှုမှတ်လို့မရဘူးပေါ်ပဲရှုမှတ်နေတော့အဲသိပြီးတော့မထင်ရှားဘူးပေါ့စူးစက်ဆိုင်လေးမှတ်လာတဲ့အခါကျတော့ဒီလိုသိချာသိလာပြီဆိုတဲ့အခါကျတော့ခုနအတ္တကောင်ကောင်မရှိတော့ဘူးရုပ်နဲ့နာမည်ဆိုတာအမှုရာတွေလှုပ်တိုင်းလှုပ်တိုင်းသွားတဲ့ရက်တိုင်းထိုင်နေလျောင်းနေဟာအဲဒီသွားတဲ့ရက်တဲ့အမှုရာစသည်နဲ့သိတဲ့စိတ်လေးနဲ့ဒါလေးနှစ်ခုပဲအများအားကပ်ပြီးတော့ပါနေတာပဲအဲ့လိုရှင်းရှင်းလင်းလင်းသိသွားတော့အသိဉာဏ်တိုးတက်လာတာပဲအဲ့လိုအသိဉာဏ်ဖြစ်လာလို့ခုနကအယုမအမြင်မှားပေါ့ဒီကန္နာကိုယ်ထဲမှာအတ္တကောင်ငါကောင်လေးရှိတယ်ဆိုတော့အယုဆွဲဟာပျောက်ပြီးတော့သွားအမြင်မှားပျောက်ပြီးတော့သွားတယ်တဲ့ဒါအသိဉာဏ်ကြီးတိုးတက်လာတယ်လို့ခေါ်ရပါတယ
် This is very important to knowwith experiential knowledge as one notes the arising object precisely continuously with steadfast mindfulness that there are only these two things nama and rupa object and consciousness and there is no such thing as self individual person that also can be understood only when the yogi notes precisely continuously in all the four postures this has to be done with firm concentration and mindfulness and concentration then only the yogi will know these things suddenly this is progress of knowledge and at this stage one overcomes the wrongful views deity visuddhi purification of views
hello အသိဉာဏ်ဖြစ်လာမှအတက်ပေါ်လေဉာဏ်နေလဲပဲတစ်ဆင့်တစ်ဆင့်တိုးတက်ပြီးတော့ဖြစ်နိုင်ပါတယ်အဲ့လိုမဖြစ်သေးဘူးဆိုလို့ရှိရင်တော့အဲအထက်ညာနေတိုးတက်ဖို့ဆိုတာလည်းပဲမလွယ်သေးဘူးပေါ့ဒါကြောင့်မလို့ဒီလိုညာလေးတွေဖြစ်အောင်စူးစက်စက်ရှုမှတ်ရတယ်အဲ့လိုအသိလေးတွေရှင်းလာပြီဆိုတဲ့အခါကျတော့ယုံနဲ့နာကွဲပြားပြီးတော့သိုံတော့ပဲရှိပါသေးတယ်ဒီယုံနာလေးတွေဘာကြောင့်ဖြစ်တယ်အဲဘာတို့ကြောင့်ဖြစ်တယ်ဆိုတာဟာမသိသေးဘူးအဲ့လိုအသိညာလေးဖြစ်လာအောင်တစ်ဆင့်တက်ပြီးတော့အမှတ်ကလေးတွေတိုးပြီးတော့ရှုမှတ်ရတယ်မထခင်ထခြင်းတဲ့အမူအရာလေးတွေကိုထခြင်းနဲ့ထခြင်းနဲ့မှတ်မထခင်ထခြင်းတဲ့အမူအရာလေးကိုထခြင်းနဲ့ထခြင်းနဲ့မှတ်ထိုင်တော့မှထိုင်နေထိုင်နေမှတ်မလှခင်လှခြင်းတဲ့အမူအရာလေးကိုလှခြင်းနဲ့လှခြင်းနဲ့မှတ်လှတော့မှလှနဲ့လှနဲ့မှတ်တော့ပြုစွာဖြစ်တဲ့စိတ်ကလေးကိုတတိထားပြီးတော့မှတ်လာရအဲ့လိုတတိထားပြီးတော့မှတ်လာပြီဆိုတဲ့အခါကျတော့ဒီဖြစ်တဲ့စိတ်လေးကိုကိုကကြိုပြီးတော့သိလာတယ်မထခင်ထခြင်းတဲ့စိတ်လေးဖြစ်လာတာကိုကိုကြိုပြီးတော့သိလာတယ်မထခင်ထခြင်းတဲ့စိတ်လေးမှထခြင်းတဲ့စိတ်လေးရှေးဥစွာဖြစ်လာတာကိုသိလာတယ်အဲ့တော့ ဒီစိတ်လေးဖြစ်တာကိုသိတဲ့အခါကျတော့မှတ်ပံများလာတော့အမှုရာလေးတွေလှုပ်တိုင်းလှုပ်တိုင်းယုံနဲ့မလှုပ်တော့ဘူးအဲတတိယဥသိလာတဲ့အခါကျတော့အဲလက်လေးခြေလေးကြွတာကစပြီးတော့လက်ကြွရင်ကြွကျင်တဲ့စိတ်ကလေးကိုရင်မှတ်တာဥမာရာဓာလေးပေါ်လာတော့ရာဓာလေးကိုစုစားပြီးတော့ရှုမှတ်နေတာရာဓာလေးမှတ်ပံများလို့မပြောက်တော့စိတ်ကကုတ်ကျင်တဲ့စိတ်လေးပေါ်လာတယ်ဒီစိတ်ကလေးကိုမမှတ်တော့ဒီစိတ်ကလေးကိုကမသိဘူးအဲ့ကုတ်ချင်တဲ့စိတ်ကလေးကိုမှတ်လိုက်တော့ကုတ်ချင်တယ်ကုတ်ချင်တယ်မှတ်တခါရတာလေးပြန်မှတ်မပြောတော့တခါကုတ်ချင်တဲ့စိတ်လေးပေါ်လာကုတ်ချင်တဲ့စိတ်လေးမှတ်ဆိုတော့အဲ့လိုဒီစိတ်ကလေးကိုမှတ်ပါများလာတော့စိတ်ကလေးကိုသိလာတယ်ဒီစိတ်ဝင်လေးကိုသိလာတယ်သိလာတဲ့အခါကျတော့မှတ်ရင်မှတ်ရင်နဲ့ယောဂီရသဘောကျလာတယ်ဟောမသွားခင်သွားကျင်တာလေးမှတ်တော့သွားတာသွားကျင်တဲ့စိတ်ကလေးကြောင့်သွားတာပဲဆိုတာကိုကိုယ်ကိုယ်တိုင်သိလာတယ်မထိုင်ခင်ထိုင်ခြင်းနဲ့စိတ်ကလေးမှတ်တော့ထိုင်တာထိုင်ခြင်းနဲ့စိတ်ကလေးကြောင့်ထိုင်တဲ့အမူအရာဖြစ်လာတာပဲဆိုတာကိုသိလာတာခုနရတာလေးကုတ်တာလည်းပဲကုတ်ခြင်းနဲ့စိတ်ကလေးကြောင့်ကုတ်လာတယ်ဆိုတာကိုသိပြီးတော့လာတဲ့အခါကျတော့သူ့အကြောင်းကြောင့်အကျိုးတရားလေးတွေဖြစ်လာပုံကိုပေါ့ကိုယ်ပိုင်ဉာဏ်နဲ့သိလာတယ်တဏ္ဏလေးတွေတိုးတက်လာတယ်လို့ခေါ်ရတာပါ
At this stage it is very importantUnless you are able to cultivate this knowledge, then you cannot progress further through the various stages of insight. So one has got to note precisely and continuously. After being able to distinguish these nama rupa, then one has got to find out who causes these objects to arise. So that means,One has got to know the intentions to, in every movement, whether you wish to stand or sit or bend or stretch, even winking the eyes. If you are feeling itchy, then you want to scratch, that's wishing to scratch, intention to scratch. Sometimes, if you note intention, then this scratching may not come about.It stops at that stage. So in this way, if you go on noting the intentions which precede the movements, then you'll become used to noting. It'll become a practice in every movement. And whenever you move, you will automatically be aware of the intentions.So in this way, in all the four postures, changing the postures, bending, stretching, sitting, standing, lying, walking, lifting, moving, and placing, there are these intentions. And if you're able to become aware of these intentions, then you know that because of the intentions, there arise these movements. So you become aware through experiential knowledge,this cause-effect relationship.
ကာတရားမတရားမှတ်လို့မကောင်းတဲ့အခါမျိုးလည်းပဲရှိပါတယ်။မကောင်းတဲ့အခါမျိုးကြတော့တဏှာကြီးကထိုင်ရတဲ့အခါကျတော့တဏှာကြီးလည်းပဲတဏှာကြီးပြည့်အောင်ပေါ့လေမပြည့်ခင်မှာပဲထိုင်လို့မကောင်းတဲ့အခါကျတော့စိတ်ကထကျင်လာတာ။ထကျင်တော့နိုင်များစိတ်ပြီလားဆိုပြီးတော့နိုင်လေးကိုကြည့်ကျင်တဲ့စိတ်လေးဖြစ်လာတာ။မမှတ်တဲ့အခါကျတော့ဘယ်ဝင်တဲ့နိုင်ကိုကြည့်လိုက်တာပါပဲ။အနိုင်မရှိသေးရင်ပြန်မှတ်တာပေါ့လေ။ပြောခွင့်နဲ့ကြည့်လိုက်တာ။အဲတော့ကိုကတတိလေးထားပြီးတော့ဘုန်းကြီးကလည်းညွှန်ကြားတာပေါ့လေ။အဲဒီခါကျလို့ရှိရင်အနိုင်ကြည့်ခြင်းနဲ့စိတ်လေးပေါ်လာရင်ဒီကြည့်ခြင်းနဲ့စိတ်လေးကိုအရင်မှတ်ရတယ်။ကြည့်ခြင်းနဲ့ကြည့်ခြင်းနဲ့မှတ်။မှတ်လိုက်လို့ရှိရင်ဒီမှတ်လိုက်တဲ့စိတ်လေးကိုမှတ်နိုင်လို့ရှိရင်ကြည့်တဲ့စီမရောက်တော့မမှတ်နိုင်တဲ့ခါကျတော့အနိုင်ကြည့်တဲ့စီရောက်သွားတော့။အဲဒါအဲဒီအနိုင်ကြည့်ခြင်းအနိုင်ကြည့်ခြင်းနဲ့စိတ်လေးမှတ်လိုက်တဲ့ခါကျတော့ဒီနိုင်ကြည့်တဲ့ဥစ္စာဒီကြည့်ရင်လည်းစိတ်ကလေးကြောင့်ကြည့်တယ်ဆိုတာမှတ်ရင်မှတ်ရင်နဲ့လည်းပဲယောဂီကသဘောကျလာတယ
် At times especially in the beginning the practice was not so good and yogis we may tend to look at the watch very often whether the time is up or not so yogi tend to just look at the watch or there's a First, there is the intention to look at the watch. So Searo has to instruct the yogis, please note the intention. You want to look at the watch. What time it is. So according to the instruction, as the yogi practices this intention, day by day, then he or she becomes used to this, you know, this noting. The noting becomes automatic. Then, when one wishes to, when the yogi wishes to watch, to check the time, then the intention arises. He or she notes automatically, and then later, the yogi will not open the eyes and look at the time. Because at the intention stage, it stops. It stops right there, because he or she is able to note this intention precisely and continuously. That is the benefit of the noting of the intentions.
ဒီပြင်ကြည့်တာလည်းပဲဒီတိုင်းပါပဲ။ဘုံနဲ့ဥမာတန်တို့ဘာလို့ကြားလိုက်တယ်ဆိုလို့ရှိရင်အမကအာမကောင်းနေတဲ့အခါမှာပြတ်စုကြည့်လိုက်တာပါပဲ။ဟောကိုကြည့်ရင်တဲ့စိတ်ကလေးကိုမသိဘူး။အဲဒီလိုမှတ်ရမယ်ဆိုတာသိလာတော့အတန်းလေးကြားလိုက်တာနဲ့ကြည့်ရင်တဲ့စိတ်လေးဖြစ်လာရင်အဲဒီစိတ်လေးကိုမှတ်လိုက်တော့ဒီစိတ်ကလေးပြောက်သွားတာမကြည့်ဖြစ်တော့ဘူးပေါ့။အဲလိုမကြည့်ဖြစ်တော့ဒီအာရုံနဲ့ပတ်သက်ပြီးတော့မိမိတို့ကကိလေသာလည်းပဲကင်းနိုင်တာပဲအဲ့လိုမှတ်လို့မပြဘူးကြည့်တဲ့ခါကျတော့လည်းကြည့်တယ်မြင်တယ်တစ်စင်မှတ်ရတာပေါ့လေဒါကြောင့်မို့အဲကြည့်တယ်ဆိုတဲ့ဥစ္စာဟာကိုကြည့်ကျင်တဲ့စိတ်ကလေးကြောင့်ကြည့်တယ်ဆိုတာတဖြည်းဖြည်းနဲ့ကိုယ်ပညာနဲ့ပဲဆုံးဖြတ်ပြီးတော့လာတယ်ဘယ်သူကမှကြည့်ခိုင်းတာမဟုတ်ဘူးသူများကလုံးလို့ကြည့်တာမဟုတ်ဘူးကိုယ်စိတ်ကလေးကကြည့်ကျင်လို့အဲကြည့်လိုက်တယ်ဆိုတော့ဒီစိတ်ကြောင့်ကြည့်တဲ့အမူအရာရုပ်ဖြစ်လာတယ်ဆိုတာထင်ရှားနေတာအကြောင်းကြောင့်အကျိုးတရားဖြစ်တယ်ဆိုတာဒါထင်ရှားလာတာကိုယ်ပိုင်ဉာဏ်နဲ့သိလာတာပ
ါ For instance the yogi hears a sound he or she wishes to know what it is and may wish to open the eyes and see what it is examine so now being instructed by these teachers to note the intentions the yogi will note the intention to see then As the practice matures, one will not see at all because it stops at the intention stage. So in this way, if it stops at this stage, there will not arise any kilesas in respect of the object of seeing, the visible object. Even if the yogi has got to look at the object, then the yogi can still note as looking, or seeing, and in this way one will be able to stay with the object and not go or not proceed to craving and clinging. So this thing arises, that is the, because of the intention, there is this seeing process. So one understands the cause of a relationship. Nobody else is causing it, but it is the intention to look which is causing the looking process. So in this way, one understands the causal process.
ကြည့်တာလေးကိုမှတ်တဲ့ခါကျတော့ဘုန်းကြီးတို့ကမေးပါတယ်ကြည့်တာဘာလို့ကြည့်တာလဲဆိုတော့ယောဂီဖြေတာပါပဲကြည့်ခြင်းလို့ကြည့်တာပါပဲသူများကြည့်ခိုင်းလို့ကြည့်တာလားကိုယ်စိတ်ကကြည့်ခြင်းလို့ကြည့်တာလားဆိုတော့ဟာကိုယ်စိတ်ကကြည့်ခြင်းလို့ကြည့်တာပါဆိုတာဟာဖြေကြတာပါပဲဒါသူကြည့်ခြင်းနဲ့စိတ်ကလေးဆိုတဲ့အကြောင်းကြောင့်ကြည့်တယ်ဆိုတဲ့အကျိုးတရားဖြစ်လာတယ်ဆိုတာညာနဲ့ပိုင်းခြားသိလာတာပါနောက်တစ်ဆင့်တက်ပြီးတော့ကြည်တာလေးကိုမှတ်တော့ကြည်တယ်မြင်တယ်မှတ်တော့မြင်တာဘာလို့မြင်လဲလို့ဘုန်းကြီးတို့ကတစ်ဆင့်မေးတဲ့အခါမှာဒီညာညက်တဲ့ယောဂီဆိုလို့ရှိရင်တော့ဖြေးတာပါပဲတက်ရဖြေးနေတာပေါ့လေဒီလိုဆိုရင်လည်းယုံနေဆိုတော့ကြည်မြင်တာကြည်လို့မြင်တာပေါ့လို့ဒီလိုဖြေးတာလည်းပဲရှိပါတယ်မှားကြည်တိုင်းမြင်တာမဟုတ်ပါဘူး မြင်တယ်ဆိုတဲ့ဥစ္စာမိမိရဲ့မျက်စိကြောင့်မြင်တာပဲမျက်စိအကြည့်ကြောင့်အကြည့်ရရှိလို့မြင်ရတာပဲဒါကြောင့်မျက်စိမရှိတဲ့ပုံကိုပေါ့လေမျက်စိတွေပါလေပသာလိုက်ပြက်နေတဲ့မျက်စိကန်းနေတဲ့ပုံကိုဆိုလို့ရှိရင်မြင်မှမမြင်ရတာမြင်တယ်ဆိုတာမြင်သိတဲ့စိတ်လေးဖြစ်တာပါပဲဒီမြင်သိတဲ့စိတ်လေးကမျက်စိကြောင့်ဖြစ်ပေါ်လာတာပဲမျက်စိတစ်ခုတည်းနဲ့လည်းဖြစ်လာဆိုတော့မရသေးပါဘူးအစင်းနေရှိရသေးတယ်အဖြူတို့အနီတို့အပြာတို့အဝါတို့ဆိုတဲ့အစင်းကြောင့်ဖြစ်ပေါ်လာတာမျက်စိနဲ့အစင်းဆုံလိုက်မှဒီမြင်သိတဲ့စိတ်ကလေးဖြစ်ပေါ်လာတာဒါဒီမြင်သိတဲ့စိတ်ကလေးကမျက်စိကြောင့်ဖြစ်ပေါ်တယ်ဆိုတာထင်ရှားနေတာအစင်းကြောင့်ဖြစ်ပေါ်တယ်ဆိုတာထင်ရှားနေတာအဲ့လိုရှုမှတ်ရင်းနဲ့ညာနဲ့မှာပေါ်လိပိုင်းချင်ညာကောင်းတဲ့ပုံကိုဆိုရင်တော့မှတ်ရင်းနဲ့ပဲသဘောကျတော့ပါဘောမြင်တာမျက်စိကြောင့်မြင်တာပဲအစင်းနေကြောင့်မြင်တာပဲလို့ပိုင်းချပြီးတော့သိသွားတာပါပဲဒါအကြောင်းလေးကိုပန်းချသိသွားတာပဲအကြောင်းကိုသိတော့အကျိုးလည်းပဲသိသွားတော့တာပါပဲနောက်တင်လာဆိုတော့မဟုတ်သေးပါဘူးညာကောင်းတဲ့ပုဂ္ဂိုလ်ဆိုရင်တော့ဒီအလင်းရောင်မရှိရင်လည်းပဲမြင်ပြီးတော့မသိနိုင်ဘူးညာမောင်နဲ့ဆိုမျက်စိလည်းပဲရှိတယ်အဆင့်တွေလည်းပဲရှိနေတာပဲဒါပေမဲ့လို့ဘာမှမသိရပါဘူးအလင်းရောင်မရှိတော့မိတို့ကတော့ထွန်းလိုက်ပြီးအလင်းရောင်လေးရဲ့ပေါ်လာဖြတ်ဆိုမျက်စိနဲ့အဆင့်နဲ့ဆုံးလိုက်ပြီးဆိုတော့အလင်းရောင်မှာထပ်ဆုံးလိုက်တော့အစိတ်ကတိသွားတယ်မြင်သိတဲ့စိတ်လေးဖြစ်လာတယ်။ဒါကြောင့်ဒီမြင်သိတဲ့စိတ်လေးဟာမျက်စိကြောင့်ဖြစ်တယ်။အစင်းကြောင့်ဖြစ်ပေါ်လာတယ်အလင်းကြောင့်ဖြစ်ပေါ်လာတယ်ဆိုတာ။ယောဂီကပိုင်းခြားပြီးတော့သိလာတယ်။အဲ့ဒီသုံးပါးလေးကတစ်ခုကိုသိလိုက်ရင်လည်းပဲအကြောင်းတစ်ခုသိလိုက်ရင်လည်းပဲဒီအကျိုးနဲ့အကြောင်းဟာကွဲပြားပြီးတော့သိသွားတော့တာပါပဲ။ဒါအကြောင်းနဲ့အကျိုးကိုပိုင်းခြားပြီးတော့သိတဲ့ဉာဏ်တစ်ဆင့်တိုးပြီးတော့ဖြစ်ပေါ်လာတယ်လို့ခေါ်ရတယ်။
So if one looks, one will see. One has got to note as looking, or seeing, precisely, continuously. Then the question arises, why does one see? At the interviews, yogis asked and they answer, because they look, they see it. This is the common sense answer. Why do they look? Because there's intention to look. Because of looking, they see things. So this is cause-effect relationship. If one goes farther in answering this question, one will be able to answer like this. Not every time that one looks, one will see things. There has to be the eye sensitivity. If the eye is not sensitive, or if the eye is hazy, cloudy, then one will not be able to see. So this seeing depends on the eye sensitivity. If there's no eye, there will not arise any seeing consciousness. And there's another thing that one has got the cause, that is the visible datum. So when the eye comes into contact with visible datum, or visible datum comes into the focus of the eye, there will arise this seeing consciousness. So seeing consciousness depends on the eye and the visible datum, or visible object. Then if one goes farther, one will also realize that there need to be this light. One cannot see in the darkness, so light also is one of the causes for the development of this seeing consciousness. So these three things are necessary, the eye, the object, or visible datum, or visible object, and the light. So in this way, if one notes precisely and continuously, one will be able to realize these things, this cause-effect relationship with experiential knowledge.
အဲ့တော့မြင်တဲ့ခိုက်တန်လေးမှာဘုန်းကြီးတို့ကြည့်လိုက်မယ်ဆိုလို့ရှိရင်မျက်စိရှိတယ်အစင်းရှိတယ်အလင်းရောင်ရှိတယ်သူတို့သုံးခုဆုံးလိုက်ဒါနဲ့တပြိုင်နက်တည်းမြင်သိတဲ့စိတ်လေးဖြစ်လာတယ်ဆိုတော့မြင်သိတဲ့စိတ်လေးရှိတယ်အဲ့တော့မြင်တဲ့ခိုက်တန်လေးမှာဖြစ်နေတာကမျက်စိရယ်အစင်းရယ်အလင်းရောင်ရယ်မြင်သိတဲ့စိတ်လေးရယ်ဆိုတော့ဒီလေးမျိုးပဲဆိုကြပါတော့ဒီပြင်နှလုံးသွင်းမှုလည်းပဲပါပါသေးတယ်အဲ့လေးမျိုးထဲမှာ မျက်စိဆိုတာရုပ်တရားပဲအစင်းဆိုတာကလည်းပဲရုပ်တရားအလင်းရောင်ကလည်းပဲရုပ်တရားဆိုတော့သူတို့သုံးခုကသဘောတူကြပေါင်းလိုက်တဲ့ခါကျတော့သူတို့သုံးခုကရုပ်တရားဒီမြင်သိတဲ့စိတ်လေးကနန္တရားဆိုတော့မြင်တဲ့အခိုက်အတန့်လေးမှလည်းပဲရုပ်နဲ့နာနှစ်ပါးပဲရှိပါတယ်ပြီးတော့လည်းပဲဒီမြင်သိတဲ့စိတ်လေးကခုနပြောခဲ့တဲ့မျက်စိကြောင့်အစင်းကြောင့်အလင်းရောင်ကြောင့်ဖြစ်လာတယ်ဆိုတော့မျက်စိကအကျိုးတရားခုနမြင်သိတဲ့စိတ်လေးကအကျိုးတရားမျက်စိအစင်းအလင်းရောင်ကအကြောင်းတရားဆိုတော့ဒီမှာတကယ်ရှိတာကနာနဲ့ယုံအကြောင်းနဲ့အကျိုးတရားပဲရှိပါတယ်ဒီထဲမှာအတ္တကောင်ငါကောင်ဆိုတာလည်းပဲမရှိဘူးဒါဒါထင်ရှားတွေ့ရတာအကြောင်းနဲ့အကျိုးပဲရှိတယ်ဆိုတာလည်းပဲညာနဲ့ပေါ့လေတဆင့်တက်ပြီးတော့သိလာရတာ
At the moment of seeing so there are these four things that is the eye the object the light and seeing consciousness. Of course, there is another thing, that is mental advertence. One has got to mental attention, one has got to pay attention. Unless one pays attention, one will not see. There will not arise this seeing consciousness. So this ear, and the eye, and the object, the light, they are rupa, materiality, and the seeing consciousness, eye consciousness, is nama, mentality. So at the moment of seeing, one is able to understand this nama rupa. Then the eye consciousness or seeing consciousness arises due to the eye sensitivity and the visible datum. So there is this cause-effect relationship. So in this manner, one is able to fully understand the cause and condition of psychophysical phenomena. And in these, there are no atta self, I, you, person, being, individual.
In the case of the people who are living in the world, they are living in the world. They are living in the world, they are living ကြားတဲ့အတန်လေးကိုလည်းပဲပိုင်းပိုင်းခြားခြားသိတာ။ဒီအတန်ဆိုတဲ့ဥစ္စာရုပ်တရားပါ။အဲ့ဒီအတန်လေးကိုသိပိုင်းခြားသိနေတာ။အရုပ်ကိုပိုင်းခြားသိနေတာပဲ။ကြားတယ်လို့ဒီအတန်လေးလာတိုင်းမှတ်နေတဲ့အခါကျတော့နားနဲ့အတန်နဲ့စုံတိုင်းပေါ့လေ။ကြားသိတဲ့စိတ်လေးတွေကဖြစ်နေတာပဲ။ဆက်ကကြားနေတော့ဆက်ကကြားသိတဲ့စိတ်လေးတွေအများကြီးဖြစ်နေတာပဲ။မျက်စိတမင်တွင်းမှာကိုစိတ်လေးတွေအများကြီးဖြစ်တယ်ဆိုတာစိတ်ကအမတန်လေးမြန်ပါတယ်မျက်စိတမင်အတွင်းမှာကိုအများကြီးဖြစ်နေတယ်ဆိုတော့အတန်လေးလာတိုင်းနားနဲ့တိုက်တိုင်းကြားသိတဲ့စိတ်လေးတွေဆက်ကဖြစ်နေတာအဲဒီကြားသိတဲ့စိတ်လေးဟာဟောနားကြောင့်ကြားရတာပဲဆိုတာမှန်ရင်နဲ့ယောဂီရသဘောကျလာသုံးပုံလည်းပဲအတန်ကြောင့်ကြားရတာပဲလို့အကြောင်းလေးကိုသိလာတယ်သူကနားကြောင့်ကြားသိတဲ့စိတ်လေးဖြစ်လာတယ်နာမရှိရင်လည်းပဲသူကြားသိတာမဟုတ်ပါဘူးအတမ်းမလိုက်ရင်လည်းပဲကြားသိတာမဟုတ်ဘူးဆိုတော့အကြောင်းလေးကိုသိပြီးတော့လာတယ်အဲကြားတဲ့အခါမှာလည်းပဲအကြောင်းနဲ့အကျိုးကိုလည်းပဲတဆင့်တက်ပြီးတော့သိလာတယ်ဒီကြားတဲ့အခိုက်အတန့်မှာလည်းပဲတကယ်ထင်ရှားရှိနေတာတွေကနားရဲ့အတန်ရဲ့ကြားသိတဲ့စိတ်ကလေးရဲ့ဒီသုံးမျိုးထင်ရှားရှိနေတာပဲဒါလေးတွေဖြစ်နေတာပဲဒီခိုက်အတန့်လေးမှာဒါလေးတွေဖြစ်နေတာပဲအဲတော့နားဟာရုပ်တရားပဲ။နာဒီရုပ်လေးရလည်းပဲအတ္တကောင်ငါကောင်မှမဝင်တဲ့ဒီရုပ်သဘောတရားလေးပါပဲ။အတန်ကလည်းပဲရုပ်တရားလေးပဲသူက။အဲ့တော့နာနဲ့အတန်ကရုပ်တရားကြားသိတဲ့စိတ်လေးကနာတရားဆိုတော့ကြားတဲ့အခိုက်အတန့်လေးမှလည်းတကယ်ရှိနေတာကရုပ်နဲ့နာ။ဒါကဒီကြားသိတဲ့စိတ်လေးကလည်းပဲခုနကနားကြောင့်အတန်ကြောင့်ဖြစ်လာတယ်ဆိုတော့အကြောင်းကြောင့်ဖြစ်လာတဲ့အကျိုးတရားဆိုတော့အကြောင်းနဲ့အကျိုးယုံနဲ့နာအကြောင်းနဲ့အကျိုးပဲရှိတယ်ဆိုတာကိုယ်ပိုင်ညာနဲ့သိလာတာပဲ
As much as one is able to comprehend this cause-effect relationship of psychophysical phenomena so too at the moment of hearing if one knows precisely then one will be able to understand this cause-effect relationship of psychophysical phenomena such as there is the ear our ear sensitivity and the sound, which cause the hearing consciousness to arise. Now, the ear and the sound are materiality, rupa, and the hearing consciousness is nama. In this way, one understands that there are these two things, nama and rupa. And because of the ear, because of the sound, there arises the hearing consciousness. So one will be able to understand the cause-effect relationship at the moment of hearing. And this knowledge of cause-effect relationship of psychophysical phenomena is understood through experiential knowledge.
ညာထက်မြက်တဲ့ပုံကိုယ်လေးဆိုလို့ရှိရင်တော့ဒီမျက်စိနဲ့ပတ်သက်ပြီးတော့ပြောလိုက်ချင်းအပြင်ပေါ့လေနာတို့ကြားတာတို့နန်းနာတို့စားတာတို့အကုန်လုံးပဲအဲဘုဇ္ဇတအစားစားပေါ့လေညာထက်တဲ့ပုံကိုရှိသလိုနန်းနဲ့ညာအလားစားပုံကိုယ်လည်းရှိတယ်နန်းနဲ့ညာလေးတဲ့ပုံကိုယ်လည်းပဲရှိပါတယ်အဲ့လိုအများသောပုံကိုပြောရမယ်ဆိုလို့ရှိရင်တော့တစ်ခုချင်းတစ်ခုချင်းပေါ့လေညာရှင်းပြသွားတော့ပို့ပြီးတော့လ ဒီမြင်တဲ့ခိုက်တန်လေးမှာယုံနေနံအကြောင်းနဲ့အကျိုးပဲရှိတယ်။ကြားတဲ့ခိုက်တန်လေးမှာလည်းပဲယုံနေနံအကြောင်းနဲ့အကျိုးပဲရှိတယ်လို့ဒီလိုသိသွားတဲ့အခါကျတော့အကြောင်းကြောင့်အကျိုးတရားတွေဖြစ်နေတာပဲ။အခုဒီမှာမြင်တဲ့ခိုက်တန်လေးမှာယုံအကြောင်းကြောင့်နံအကျိုးတရားဖြစ်တာပါပဲ။ခုနကမလှမ်းရင်လှမ်းခြင်းတဲ့စိတ်ကလေးမှတ်တဲ့အခါကျတော့လှမ်းခြင်းတဲ့စိတ်ကလေးကြောင့်လှမ်းတဲ့အမှုရာဖြစ်လာတာ။နံကြောင့်ရုပ်ဖြစ်လာတယ်ဆိုတာသင်ရှားနေတာပဲ။ဒါရုပ်နဲ့နာဟာတက္ကတရားမှာရုပ်ကအကြောင်းဖြစ်လိုက်နာကအကျိုးဖြစ်လိုက်ပေါ့လေ။တက္ကတရားကြတော့လည်းပဲနာကအကြောင်းဖြစ်လိုက်ရုပ်ကအကြောင်းအကျိုးဖြစ်လိုက်။ဒီလိုသူ့အကြောင်းနဲ့အကျိုးဖြစ်ပြီးတော့သွားနေကြတာပါပဲ
။ So as much as this knowledge arises the at the moment of when the yogi knows at the moment of seeing hearing so too whereas a yogi notes at the moment of smelling, tasting, thinking, touching, he or she will be able to understand this psychophysical cause of effect relationship of psychophysical phenomena. So at the moment of seeing, hearing, there will arise this knowledge of the cause of effect relationship. And at the moment of seeing, due to the eye and due to the visible datum, there arises the hearing consciousness. So this means that rupa causes nama, because the eye and the object are rupa, and seeing consciousness is nama. So in this case, rupa causes nama. Due to the intention, there arises the movement. Because there is intention to lift, there arises the lifting phenomenon. And because of the intention to move, there arises the movement phenomenon. And because of the intention to place, there arises the placing phenomenon. So due to nama, there arises the rupa. So sometimes rupa is the cause and nama is the effect, and at other times nama is the cause and rupa is the effect.
အဲ့တော့ဘုန်းကြီးတို့တောက်ရဲ့မူရင်းပေါ့လေအကျိုးတရားတွေကိုမရောက်သေးပါဘူး။နားရလည်းပဲအခုတနာကြီးပြေသွားတော့ဒီလောက်နဲ့ပဲဆက်ဟောရင်တော့နောက်တတနာရီဇာလောက်ပဲဆက်ဟောမှုအကြောင်းရှိပါတယ်အဲ့တော့ဘုနာလိုပေါ့လေခတ်ပေါ်ပေါ်လေးဟောသွားရင်တော့အကျိုးလောက်ဟောသွားရင်လည်းပြီးသွားမှာပဲတနာရီနဲ့ယောဂီတွေရဲ့အာထုတ်တဲ့ယောဂီတွေရဲ့အသိဉာဏ်လေးတွေဖြစ်ပုံလည်းပဲဘုန်းကြီးကအသေးစိတ်ပြောခြင်းတဲ့အတွက်ကြောင့်အခုလိုအသေးစိတ်ပြောကြတာပါပဲအဲ့တော့ဒီသုံးမှာလာတဲ့အတိုင်းမနတနုပခိတစိတ်နဲ့ရှုမှတ်တယ်ဆိုတော့စိတ်နဲ့ရှုမှတ်လာတော့ခုနကစိတ္တဝိသုဒ္ဓိကစပြီးတော့ပေါ့လေအသိဉာဏ်လေးတွေဖြစ်လာတာ ဒုတိယသုတ်ပတိဝိဒ္ဓပညာဖြင့်ကောင်းစွာထိုးထွင်းပြီးတော့သိတယ်လို့ခေါ်ပါတယ်အဲ့ဒါဝိပဿနာဉာဏ်ပဲရုပ်သဘောလေးတွေကိုပိုင်းခြားပြီးတော့သိတာနာမ်သဘောလေးတွေကိုပိုင်းခြားပြီးတော့သိတာရုပ်နဲ့နာမ်ကိုပိုင်းခြားပြီးတော့သိတာအဲ့ဒီရုပ်နဲ့လေးတွေကသူ့အကြောင်းကြောင့်အကျိုးတရားလေးတွေဖြစ်နေတယ်ဆိုတာကိုပိုင်းခြားပြီးတော့သိလာတာဟာဒိဋ္ဌိယသုတ်ပတိဝိဒ္ဓလို့ခေါ်ပညာဖြင့်ကောင်းစွာထိုးထွင်းပြီးတော့သိတယ်ဒီလိုအသိဉာဏ်လေးတွေရလာတာအခုလိုတရားတွေရှုမှတ်ပွားများအထောက်လို့အစဉ်စဉ်အသိဉာဏ်လေးတွေကိုရလာတာတဲ့အမတန်ဝမ်းသာစရာကောင်းပါတယ်ဒါကြောင့်ဉာဏ်နဲ့အကျိုးတရားကိုတော့နောက်အကြောင်းညွှန်မှာပဲဆက်ပြီးတော့ဟောကြားမှာပေါ့
So Sharo has elaborated on this practical aspect so if he has to continue the contents the of the topic as he intended it will take another 1 hour So he will deal with this some other time as occasion arises. All he wants to say is that he is giving this discourse, this knowledge of the cause-effect relationship of psychophysical phenomena and how the knowledge arises as regards the purification of mind and purification of morality, purification of mind and purification of views. In order to relate with your practice. So this purification of mind, purification of views, purification of morals, purification of mind and purification of views are vipassana jnana, inside knowledge. Knowing the rupa as rupa, the essential qualities of rupa, and knowing the nama as nama and the essential qualities of nama. So in this way one understands the cause-effect relationship of psychophysical phenomena with experiential knowledge. And as regards the benefits of the practice, that is the in accordance with the topic of this discourse, the rest of the benefits will be dealt with at another occasion.
ရှုံးမရှိအမြတ်ကြီးတရားတော်ပေါ့ဒီနေ့အပြင်တရားအကျိုးတရားတော်ကိုနာကြားရတဲ့ဓမ္မသဝနာကုသိုလ်ကံစေရနာမိမိတို့စောင့်ရှောက်ထိန်းသိမ်းကြရတဲ့သီလကုသိုလ်ကံစေရနာဆွမ်းအားရှိသမျှကြိုးကြိုးစားစားနဲ့ရှုမှတ်ပွားများကြရတဲ့ဘာဝနာကုသိုလ်ကံစေရနာတို့ကြောင့်မိမိတို့လိုလားတဲ့သမာဓိပညာတရားမိမိတို့လိုလားတဲ့မေညာပူညာနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်ရမျက်မှောက်ပြုနိုင်ကြပါစေလို့ဆုတောင်းပါ
So, in accordance with this topic of the discourse, the yogis here will only to gain and not to lose with the practice. And by virtue of this meritorious deeds of keeping the precepts, concentrating the mind, and practicing the mind deliverance practices, may they be able to realize the highest goal.
Thank you for listening. To learn how you can support the teachers and Dharma Seed, please visit dharmaseed.org/donate.